ရခိုင်ပြည်နယ်မြအုပ်မြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာအေးအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ဖက်ကတော့ညင်ဆိုထားပါတယ်လောလောဆယ်မှာတော့မြအုပ်မြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖန်ဆီးစစ်ဆေးတာတွေရှိတဲ့ပေါ်ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြအုပ်အထက်ကယုံနှိမ့်နှင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့မြောင်းမြို့နယ်အုတ်ချိုရီမူဟောင်းဥဘိုဘိုမင်းတိုက်တက်ပြတ်ခံရတာဟာ AA Cup ရခိုင်တက်မတော်ဖလားဘောလုံးပွဲကျင်းပဖို့စီစဉ်သူတွေကိုဖမ်းဆီးတာနောက်လူ9ယောက်တေဆုံးခဲ့တဲ့မြောက်ဦးဖြစ်စဉ်နဲ့ဆက်ဆက်ပြီး AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကကြိုတင်ကြံစီတဲ့လှုပ်ရအဖြစ်စစ်ဆေးတွေးရှိရာကြောင့်ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒါဟာမြောင်းဦးမြို့နယ်အုတ်ချိုရီမူဟောင်းတက်ခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ကျော်မြင့်ခခိုင်ကျော်နဲ့သူ့ရဲ့သားမင်းတန်းထေခမင်းတန်းထိုက်တို့ကိုစစ်ဆေးဖော်ထုတ်ချက်အရ AA အဖွဲ့စီယုံရင်မှုကိုလက်စပိုင်းဇော်မျိုးအောင်ခဇော်မိုးအောင်တို့နဲ့ပူးပေါင်းတက်ပြတ်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီသတင်းဖော်ပြချက်နဲ့ပတ်သက်ပြီး AA တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောဆိုပါတယ
်ပမာဆိုအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာနော်ကျွန်တော်တို့ဒါတော်လိုင်းရဲ့ဖွင့်ရှိတယ်လို့နော်ဂုံတိုက်ကြညွှန်းလောအောင်အမေရိကန်ခေါင်းနဲ့တိုက်ခိုက်နေတဲ့ဒိဋ္ဌာတွေဖြစ်တယ်ကြလေနုံကလည်းပဲအဆက်ဆက်တိုက်ခိုက်မှုတာတွေအများကြီးရှိပါတယ်။ဟောကျွန်တော်တို့ကအဲ့ဒီတံပဲ့အဖွဲ့ကြီးတွေနဲ့ဆက်ကြတာတို့ဒီမွေးစေဝါကိစ္စတွေနဲ့ဆက်ကြတာတို့အဲ့အမျိုးတွေအများကြီးဒီလိုလုပ်ခုပါတယ်။ဟောအခုလည်းပဲကျွန်တော်တို့ကတော့အဒီလူသားမုံမှနေပြီးတော့အာဓမ္မနေပြီးတော့ဒါတိုက်ခိုက်ဖို့အတွက်ဒီလိုဒီစနစ်တကျကိုတန်းလန်းဆင်ပြီးတော့မှဒါအခုလုံးမထုတ်ပြန်လာတာလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်ပါတယ်။
လက်ရှိဖန်စီစစ်ဆေးနေတဲ့ကျော်မြင့်ခခိုင်ကျော်ဟာတင်ညိုကြီးရွာအုတ်ချိုရင်မူတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူနဲ့သူသားမင်းတန်းထေခမင်းတန်းထိုက်တို့ဟာမွေးရစေဝါရောင်းဝယ်တာရရှိတဲ့ငွေကြေးနဲ့ AA တပ်ဖွဲ့ကို M16 တပ်နက်19လက်ပစ္စတိုကိုလက်နဲ့ဂျီအင်ဂျီဇန်တွေပို့ဆောင်ပေးခဲ့ကြောင်းလည်းဖော်ပြပါတယ် AA တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက
အဲ့ဒီသူတို့ပေါ်ပြထားတဲ့အဲ့ဒီ M16 အမျိုးသားလက်နဲ့တွေကကျွန်တော်တို့ခိုင်ကြမလို့တိုက်ခိုက်ရေးတပ်ဖွဲ့တွေလုံးဝ
AA တပ်ဖွဲ့ဟာမြောက်ဦးမြို့မှာရခိုင်ပြည်အချုပ်အခြာအာဏာကျဆုံးခြင်း233နှစ်မြောက်ဝမ်းနည်းဘွယ်အခမ်းအနားပြည်ပင်ခံရပြီးနောက်ဖြစ်ပေါ်လာတဲ့အကြီးကြီးုံမှာရဲတပ်ဖွဲ့ကပြစ်ခတ်လို့လူ9ယောက်တေဆုံးခဲ့တဲ့နောက်မှာ AA တပ်ဖွဲ့ဟာအကြမ်းဖက်ပြစ်ခတ်တပ်ဖြတ်သူတွေကိုထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်တာတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားဘူးပါတဲ့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းခဲ့တဲ့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အတွင်းမှုလည်းဖြစ်တဲ့ဦးတာထွန်းစိန်ကတော့ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့ AA တပ်ဖွဲ့ရဲ့ညှင်းဆို့ချက်အပေါ်တုံ့တရခက်ခဲကြောင်းပြောပါတယ
်ကျွန်တော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလို့မှလည်းမတုံ့တရှင်ဘူးဘလို့မှလည်းမှတ်ချက်မပေးရှင်ဘူးဒါကတော့သူတို့အကြောင်းနဲ့သူတို့ပဲပေါ့နော်
မြောက်ဦးမြို့နယ်အုတ်ချိုရီမူဟောင်းအတက်ခံရတာနဲ့ပတ်သက်လို့တင်ညိုကြီးရွာကလူတချို့ကိုဖမ်းဆီးစစ်ဆေးတာတွေဆောင်ရွက်နေလို့နေမည်မတိမငိမ်ဖြစ်နေပြီးမြောက်ဦးအဒီကယုံကိစ္စစုံစမ်းရေးတွေကိုကွင်းစင်းဆောင်ရွက်တာတွေဆိုင်းငံ့ထားကြောင်းဦးထွန်းတာစိန်ကအခုလိုဆက်ပြောပါတယ
်ဒီကျွန်တော်တို့ကော်မရှင်ကတော့လောလောဆယ်ညီပေမှာပေါ့နော်ဒီဟိုမှာမြောက်ဦးမြို့နယ်တင်ညိုကလည်းပဲလူ9ယောက်6ယောက်လောက်ကိုသက်ဆိုင်ရာတွေကခေါ်ပြီးတော့ငင်းများစီစစ်နေတာတွေရှိတယ်။ဒေသတွင်းမှာလည်းဒါနဲ့ပတ်သက်ပြီးတော့မငင်းမသက်တွေဖြစ်နေတယ်။အဲ့ဒါကြောင့်မို့လို့လို့စီမှာနေပြင်းအခြေအနေကိုစီစစ်မှုဟာတော့ကျွန်တော်တို့ခတ်တဆိုင်ခံတာလေ။ဒါပေမဲ့ကျွန်တော်တို့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့လုတ်တဲ့လုတ်ခိုက်တဲ့ဟာတွေကိုပေါ့နော်။ကျွန်တော်တို့ဟောတော်မှာဆိုင်ပြီးတော့အလုံးလုံးနေကြပါတယ်။
ရခိုင်ပြည်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိသွားတဲ့ဒုက္ခသည်6သိန်းရေးနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်နိုင်ငံတကာကဖိအားပေးတာတွေရှိနေတယ်လို့ရသေးတော်မျိုးနယ်မှာကျင်းပတဲ့ရခိုင်ပြည်အချုပ်အခြာအာဏာကျဆုံးခြင်း233နှစ်ပြည့်ဝမ်းနည်းဘွယ်အခမ်းအနားဟောပြောပွဲနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဖမ်းဆီးထားတဲ့အပေါ်ရခိုင်ပြည်သူတွေရဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိနေပါတယ်